မြန်မာနိုင်ငံအတွက်အပြောင်းလဲတွေနဲ့ပတ်သက်လို့အမေရိကန်အစိုးရဘက်ကလိုအပ်တာထက်ပိုပြီးအကောင်းမြင်လို့နေတယ်လို့မြင်တဲ့အကြောင်းဒေါ်အောင်ဆန်းစုကြည်ကဝေဖန်လိုက်ပါတယ်။ပြီးခဲ့တဲ့တစ်နှစ်အတွင်းမြန်မာနိုင်ငံတွင်းကပြုပြင်ပြောင်းလဲရေးလုပ်ငန်းတွေဟာတိသာထင်ရှားတဲ့တိုးတက်မှုမရှိဘူးဆိုပြီးတော့ပြောဆိုခဲ့တာပါ။မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးကိစ္စတွေတိသာတဲ့တိုးတက်မှုမရှိတဲ့ကိစ္စကိုအမေရိကန်ပြည်ထောင်စုအနေနဲ့လေးအနက်ထည့်သွင်းစဉ်းစားဖို့ဒေါ်အောင်ဆန်းစုကြည်ကသတင်းစာရှင်းလင်းပွဲမှာတိုက်တွန်းပြောဆိုသွားပါတယ်။ဒါအပြင်ပြီးခဲ့တဲ့ပတ်ကသမရဦးသိန်းစိန်စီစဉ်နဲ့မြန်မာနိုင်ငံရေးထိပ်သီးခေါင်းဆောင်တွေတွေ့ဆုံခဲ့တာနဲ့ပတ်သက်လို့နိုင်ငံရေးအရာထူးထူးခြားခြားဖြစ်ထွန်းမှုမရှိတဲ့တွေ့ဆုံပွဲသာဖြစ်ပြီးသူတို့အနေနဲ့တော့လေးဝင်ဆိုင်ဆွေးနွေးရေးဖြစ်လာဖို့ဆက်ကြိုးစားတောင်းဆိုသွားမယ်လို့အတိုက်ခံခေါင်းဆောင် NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကပြောဆိုပါရယ်ရန်ကုန် NLD ဌာနချုပ်မှကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောဆိုသွားတာဒီနဲ့ပတ်သက်လို့သတင်းရယူခဲ့တဲ့ VOA ရန်ကုန်ရုံးအေဒီတာဒေါခင်စိုးဝင်းကသတင်းပေးပို့ထားပါရရှင
်ကောင်းပါပြီရှင်သမရဦးသိန်းစိန်ရဲ့ဖိတ်ကြားချက်နဲ့အောက်တိုဘာလ31ရက်နေ့ကကျင်းပခဲ့တဲ့နိုင်ငံထိပ်တန်းနိုင်ငံရေးခေါင်းဆောင်တွေရဲ့ဆွေးနွေးပွဲကိုတွဲဆုံပွဲတစ်ခုအနေနဲ့သာရှုမြင်တဲ့အကြောင်းဒေါအောင်ဆန်းစုကြည်ကအခုလိုပြောဆိုလိုက်ပါတယ
်။ဘယ်လိုသဘောထားလဲဆိုတော့ဒါဟာတွဲဆုံပွဲတစ်ခုလိုပဲဒီလိုပဲကျွန်မသဘောထားပါတယ်။ဒါတကယ်သိပြီးတော့ထိရောက်တဲ့ဆွေးနွေးပွဲတော့မဟုတ်ပါဘူး။သို့သော်ညာလဲဘာပဲပြောပြောတွဲဆုံပွဲဆိုတာလည်းမတွဲဆုံပွဲတော့ပိုကောင်းတာပေါ့လို့ပြောရမှာပဲ။အရေးကြီးတာကတော့ဒီတွဲဆုံပွဲရဲ့ရလကပါလေ။ဒီကနေဘယ်ကိုရောက်သွားမှလဲပေါ့လေဘယ်ကိုဥတည်တယ်လဲအဲဒါပုံမှန်လင်းလင်းပြောရမယ်ဆိုလို့ရှိရင်တချို့ကနေပြီးတော့ဆယ်လေးပွင့်ဆိုင်ပေါ့ကျမတို့ဟာအခုじゃကျမပြက်ပြက်သားသားပြောပြရစီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလေးပွင့်ဆိုင်ကိုသိသိမ်ပွဲကိုတောင်းခံခဲ့တာ2013နှစ်စောစောပိုင်းကဖြစ်ပါတယ်အဲ့တော့ကျမတို့ဟာဒီလေးပွင့်ဆိုင်တွဲဆုံပွဲကိစ္စကိုကျမတို့ဆုတ်ကိုင်ထားတာပါ
ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်စတင်ထူထောင်ကြတဲ့ကအမျိုးသားရင်ကြားစစ်ရေးကိုဥတီမဲ့ဆွေးနွေးပွဲတွေကျင်းပနိုင်ရေးကိုတစိုက်မမတ်တောင်းဆိုနေတာဖြစ်တယ်လို့လည်းဆိုပါတယ်။ဒါကြောင့်လေးပွင့်ဆိုင်ဆွေးနွေးရေးအထမြောက်ဖို့ကိုပြည်သူလူထုကထောက်ခံကြပါရန်လဲဒေါအောင်ဆန်းစုကြည်ကပန်ကြားလိုက်ပါတယ်။အဲ့
ဒီတော့ကလည်းဒီဟာကိုဒီတောင်းဆိုချက်ကိုမလိုက်ရောခဲ့ပါဘူး။အခုချိန်လည်းတကယ်တော့မလိုက်ရောသေးပါဘူး။အဲ့တော့ကျမတို့နိုင်ငံရဲ့ပြဿနာတွေကိုAACC နဲ့ပြည်သူလူထုစိတ်ချမ်းသာရလောက်အောင်လို့ရအောင်လို့ဖြည့်ရှင်းရမယ်ဆိုလို့ရှိရင်ဒီဆွေးနွေးပွဲလမ်းကြောင်းကနေပြီးတော့တခြားမရှိပါဘူးတခြားလမ်းကြောင်းမရှိပါဘူးအဲ့တော့ပြည်သူများအနေနဲ့ကျမတို့နိုင်ငံက AACC နဲ့လိုရာပန်းနိုင်ကိုဆက်ပန်းနိုင်ဖို့ဆိုလို့ရှိရင်ဖိအားပေးတယ်ဆိုတာတမတော်ကိုယ်တွေမဟုတ်ဘူးဒီဆွေးနွေးတဲ့ပွဲထဲမှာပါစင်ပါတိုက်တဲ့သူတွေကျမတို့ကတော့ဒီလေးပွင့်ဆိုင်လို့ပြောတာပေါ့နော်လေးပွင့်ဆိုင်ဆိုတာသမရဦးသိန်းစိန်ရဲ့ကာကွယ်ရေးဦးစီးချုပ်ကနောက်ပြီးတော့လူတော်ကိုကိုစားပြုတဲ့ဥက္ကဋ္ဌဦးရွှေမရဲ့ကျမရဲ့ပေါ့နော်အဲ့တော့ဒီလေးပွင့်ဆိုင်ဆွေးနွေးပွဲဖြစ်မြောက်ရေးအတွက်ပြည်သူတွေကနေပြီးတော့အားပေးကြပါပြည်သူတွေကနေပြီးတော့ကူညီထောက်ခံကြပါလို့ကျမကဒီလိုပဲတောင်းခံပါတယ်
အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဂျာပြတ်ရွေးကောက်ဖွဲ့ဝင်ဖို့ဆုံးဖြတ်ခဲ့ကြတဲ့ကူကဖွဲ့စည်းပုံပြင်ဆင်ရေးကိုစ조사မယ်လို့တန်တိတ်ထံချထားခဲ့ပါတယ်။ဒါကြောင့်မို့လို့လွှတ်တော်တွင်မှလည်း조사နေကြောင်းနဲ့လွှတ်တော်အနေနဲ့လည်းပြည်သူအသံကိုနားထောင်ဖို့လိုတဲ့အကြောင်းအခုလိုဒေါအောင်ဆန်းစုကြည်ကထောက်ပြပြောဆိုလိုက်ပါတယ်
။လွှတ်တော်ဟာပြည်သူလူထုရဲ့ဆန္ဒကိုတကယ်ပဲလွှတ်တော်ရဲ့ဆန္ဒဟာပြည်သူဆန္ဒဆိုရင်တော့ငါးသန်းသောပြည်သူများဟာမိမိတို့ရဲ့ဆန္ဒသဘောထားအရာလက်မှတ်ထိုးပြီးတော့ထောက်ခံထားတဲ့ကိစ္စတခုလစ်လျူရှုမယ်ဆိုလို့ရှိရင်တော့လွတ်တော်ရဲ့ဆောင်ပုံးနဲ့ကိုက်ညီမှာမဟုတ်ဘူးလို့တော့ကျွန်တော်တို့ပြောရပါတယ်
ဒေါအောင်ဆန်းစုကြည်ရဲ့လုံခြုံရေးတာဝန်ယူခဲ့တဲ့တုံးယောင်ချေအဖွဲ့ဝင်ဟောင်းအလွတ်သတင်းတော့ကိုပါကြီးတည်ဆုံမှုအမှုမှန်ပေါ်ပေါက်ရေးအတွက်တရားဥပဒေနဲ့အညီဆောင်ရွက်ရမှာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကအခုလိုပြောဆိုလိုက်ပါတယ
်အခုကိစ္စကတော့တရားဥပဒေကိစ္စဖြစ်နေပြီလို့ထင်ပါတယ်ဒါဟာတရားစီစဉ်ရေးစီရင်မှန်ပလန်နဲ့ဆိုင်ပါတယ်အဲ့တော့မျိုးအလျော်ရဲ့ဥပဒေစိုးမိုးရေးနဲ့စိုးမိုးရေးကော်မတီကတော့တခြားနိုင်ငံတွေကအဖွဲ့အစည်းတွေနိုင်ငံသူနိုင်ငံသားတွေလီးတူဒီကဒီအမှုကိုကြည့်နေကြပါပဲသုံးသပ်နေကြပါပဲဘယ်လိုကင်တွယ်တယ်လဲဘယ်လောက်တကယ်စစ်မှန်တဲ့တရားဥပဒေစိုးမိုးရေးရှိတယ်လဲဆိုတာကိုတော့အလျော်နိုင်ငံတွေမဟုတ်ဘူးတခြားနိုင်ငံတွေရတောင်မှစိတ်ဝင်စားနဲ့ကြည့်ရှုနေတယ်လို့ထင်ပါတယ်
မြူသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာတရုတ်ပြည်ကိုဒီဇင်ဘာလအတွင်းတောက်ရောက်ဖို့ရှိတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့စီစဉ်နေစေဖြစ်တာကြောင့်အတိမပြုနိုင်သေးဘူးလို့ဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်ရှင်
။ဒါအပြင်လက်ရှိနိုင်ငံရေးအခြေအနေနဲ့ပတ်သက်လို့သတင်းထောက်တွေရဲ့မေးမြန်းချက်မှာတော့မြန်မာနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေဟာရှေ့လည်းမတိုးဘူးနောက်လည်းမဆုတ်ဖဲရပ်တန့်နေတယ်လို့ဒေါအောင်ဆန်းစုကြည်ကဖြေဆိုခဲ့ပါတယ်ရှင်။